KNU ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာရောင်လေးပင်ခရိုင်တပ်မတုံးနယ်မြေတွေကိုစစ်ကောင်စီဘက်ကမတ်လ19ရက်နေ့မနက်2နာရီလောက်မှာလေယာဉ်နဲ့ဘုံလေးလုံးလာရောက်ကျဲချတဲ့အတွက်ကျေးရွာပေါင်း18ရွာကဒေသခံ3000ကျော်ဟာနေရာစွန့်ခွာပြီးတောတောင်တွေကိုထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီး
ကျေးရွာနေမှာတရင်ထုတ်ပြန်ခဲ့ပါတယ်။ဘုံကျဲမှုကြောင့်ဒေသခံတွေမထိခိုက်ပေမဲ့နေအဆောက်အဦများပျက်စီးတာတွေရှိပြီးဘုံကျဲတဲ့နေရာပမာဏကျဲပြန့်တဲ့အတွက်ဒေသခံတွေကြောက်လန့်ပြီးထွက်ပြေးနေကြရတယ်ဆိုပြီးကရင်မျိုးသားစီယုံနိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူပရိုဆော့တော်နီကအခုလိုပြောပါတယ်။ဘုံကျဲတဲ့နေရာတွေတော့ဒီမှာသူတို့ဟိုကလေဟိုပမာဏတော်ကြီးတယ်။ဒီလိုက်ကကျတဲ့
ಯುವಾಗಿ ಬೇರೆ ಐದಿ ಯುವಾಗಿಯಾ ಓ ಹ್ಮ್ ನಂಬರ್ ಏನಿರೇ ಐದು ಯಾವುದಾದ್ರಿ ಬೀಸಿಟ್ಟು ಕಾಲ
ကျပ်ပေါ်တယ်နေရာလေတမတော်ကလည်းငါ့ဘာလဲလမ်းလဲအဲ့မှာပေါ်အဲ့ဒီရွာသားရဲ့နှစ်ခုအဲ့ဒီကိုယ်ရဲ့အပြင်းနေရာမတန်ငယ်ရဲ့ဟောနော်အမတိုင်းမတန်ငယ်ရဲ့ဆက်ရှင်ရလဲဒီလိုပဲပြီးသွားနေရာတဲ့အမှာရှိပါတယ်အဲ့ဒီနေရာအဲ့ဒီနောက်သမီးရဲ့ကြတော့ရှိရင်ပြနေတယ်မှာပြင်လို့ကခေါ်စုပေါ့နော်ပြင်းနေရာမှာဆက်ခုနှစ်ရွာနားတဲ့အခုလည်းမမားတော့အုပ်စုလိုက်အုပ်စုလိုက် လိုလိုမှာတိုက်ပွဲတွေဖြစ်နေတယ်ဆိုပြီး KNU ကတော့ဆိုပါတယ်အခုလိုမျိုးလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ကရင်လူလူတွေကြောက်စိတ်ပုံများအောင်လုပ်နေတာဖြစ်တယ်လို့လည်းဖရိုစော်တော်နီကဆိုပါတယ
်လေရင်နဲ့ဘုံတော့ကြောက်စိတ်ရများအောင်ဒါဟုတ်တော့ရိုးရိုးတိုက်ပွဲဒီလိုနည်းနည်းကြီးနဲ့ပြစ်တာတော့မတူတော့ဘူးလေရင်နဲ့ပြစ်တာတော့ဒါသူပြင်းလူလူတွေကြောက်စိတ်ပုံဖြစ်အောင်တော့သူတို့လောက်တာတော့ကျွန်တော်နားလည်ရတယ်ဆိုတော့အဓိကအချက်ကတော့ကျွန်တော်တို့ဥစားပေါ့နော်ဒီဟိုကင်းမျိုးကိုမထောက်ခံရအောင်ကင်းမျိုးကိုမထောက်ခံရအောင်သူတို့လောက်တဲ့နီလန်းနီနာတခုပဲလေဒါ
စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာနယ်မြေတွေမှာနှစ်ဖက်တိုက်ပွဲတွေခက်ဆက်ဆိတ်ဖြစ်လာပြီးတပ်မ9နဲ့တပ်မ6ထိန်းချုပ်ရာနယ်မြေတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်အသစ်9000လောက်တိုးလာနေတယ်လို့အရင်ကပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်တွေနဲ့ပေါင်းမယ်ဆိုရင် KNU ထိန်းချုပ်ရာတပ်မအသီးသီးမှာဒုက္ခသည်2000လောက်ရှိနေတယ်ဆိုပြီး KNU ကပြောဆိုခဲ့ပါတယ်ရှင်